တူရကီနိုင်ငံမှာတနင်္ဂနွေနေ့ကပြုလုပ်တဲ့မြို့တော်ဝင်နဲ့အုပ်ချုပ်ရေးမှုတွေအတွက်ဒေသန္တရရွေးကောက်ပွဲတွေမှာလူတွေတန်းနဲ့ချီမဲပေးခဲ့ကြတာပါလက်ရှိမဲရလက်တွေမှာတူရကီအစိုးရရဲ့အတိုက်ခံအဓိကပါတီဖြစ်တဲ့ Republican ပြည်သူ့ပါတီ CHP ကအဓိကမြို့ကြီးတွေကိုဆက်လက်ထိန်းချုပ်ထားနိုင်ခဲ့ပါတယ်ရွေးကောက်ပွဲမှာပြန်ပြီးအနိုင်ရခဲ့တဲ့စီးပွားရေးမြို့ကြီးတွေဖြစ်တဲ့ Istanbul မြို့တော်ဝင် Ekrem Imamoglu ကလူတယောက်ကအာဏာရှင်ဖြစ်အုပ်ချုပ်တဲ့ခင်မဟုတ်တော့ဘူးလို့အခုလိုပြောကြားခဲ့ပါတယ်
İstanbul'un bu akşam verdiği tarihi mesajı nasıl ki bize vermişse hükümet yetkilileri
အစိုးရအရာရှိတွေကိုတိုင်းပြည်ကအမိန်ပေးတာဖြစ်ပြီးတဦးတယောက်တည်းအုပ်ချုပ်တဲ့ခေတ်ဟာပြီးဆုံးသွားပါပြီလို့ Istanbul မြို့တော်ဝင်အတိုက်ခံကိုယ်စားလှယ်လောင်း Ekrem Imamoglu ကပြောဆိုသွားတာပါလက်ရှိသမ္မတ Erdogan ရဲ့ပါတီဘက်ကမြို့ကြီးတွေမှာအနိုင်ရဖို့ဆိုတဲ့မျှော်လင့်ချက်ကတော့ဖြစ်မလာခဲ့ပါဘူး။မဲအီအတွက်60ကျော်ကိုရေးတွက်ပြီးချိန်မှာလက်ရှိ Istanbul မြို့တော်ဝင် Ekrem Imamoglu ဦးဆောင်တဲ့ Republican ပြည်သူ့ပါတီ CHP ကနေပြီးတော့တူရကီနိုင်ငံရဲ့အကြီးဆုံးနဲ့စီးပွားရေးအချက်အချာကြတဲ့မြို့နေရာတွေမှာဦးဆောင်နေကြောင်းနိုင်ငံပိုင်သတင်းအေဂျင်စီမှာဖော်ပြထားပါတယ်။မြို့တော်အန်ကာရာရဲ့မြို့တော်ဝင်ဖြစ်တဲ့ Mansour Ravis ကလည်းမဲအများဆုံးနဲ့ရှေ့ကနေပြေးနေပါတယ်ရှင်။